ဲတုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းစခဲ့တဲ့အချိန်ကစလို့ပိတ်ပင်ခဲ့တဲ့ဝါဒေတာဟိုပန်ကနေကိုကန့်နယ်မြေကိုကုန်စည်ကူးတန်းတာတွေကိုပြန်လည်ခွင့်ပြုလိုက်ပါတယ်တချိန်တည်းမှာတော့တရုတ်ပြည်နယ်ကိုကန့်နယ်မြေချာပိတ်ထားခဲ့တဲ့နယ်စပ်ဂိတ်တွေလည်းပြန်လည်ဖွင့်လှစ်လာပြီဖြစ်ပါတယ်တရုတ်မြန်မာနယ်စပ်ဒေသကကုန်သွယ်ရေးပြန်လည်စတင်လာတဲ့အကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ပြောပြထားပါတယ်ရှင်
တက်တုံညာနှစ်ခွန်စစ်ဆင်ရေးဒုတိယပိုင်းစတင်ခဲ့တဲ့2024ခုနှစ်ဇူလိုင်လလောက်ကပိတ်ခဲ့တဲ့ဝဒေတာဟိုပန်နဲ့ကိုကန်နယ်ကိုဆက်သွယ်ထားတဲ့ဖောင်စိတ်တံတားကနေကုန်ပစ္စည်းတင်ပို့တာတွေဒီလ20ရက်နေ့မှာစတင်လိုက်ပြီးဖြစ်ပါတယ်ဒီလိုလှလှလလကုန်သွယ်မှုတွေစတင်နိုင်တဲ့အကြောင်းနှစ်ဖက်ပြည်သူတွေအနေနဲ့ကူလူဆက်သွယ်မှုတွေပုံမအဆင်ပြေစေတယ်လို့ UWSA လာရှိုဆက်ဆံရေးယုံတာဝန်ခံဦးညီရန်ကတနင်္လာနေ့က VOA ကိုအခုလိုပြောပါတယ်
တဲ့ဟုတ်တယ်ဒီနေ့ပဲစဖွင့်လိုက်တယ်เนาะအဲ့လိုဖွင့်ချမ်းဖြစ်လဲအဲ့နှစ်ဖက်မှာရှိနေတဲ့ပြည်သူတွေကိုလူဆက်ဆံမှုတွေပုံပြမအစဉ်ပြေချောမွေ့စေတာပေါ့เนา
ะဝါညူလန်လို့ခေါ်တဲ့ဝါသတင်းမီဒီယာကတော့တရုတ်ပြည်အစိုးရရဲ့ညွှန်ကြားချက်အရဝါကနေကိုကန့်ဖက်ကိုလွတ်လပ်စွာကုန်စည်ဖြတ်တန်းခွင့်စတင်ခွင့်ပြုလိုက်ဖြစ်ကြောင်း UWSA ဦးစီးချုပ်ရုံးကနေဒီလ20ရက်နေ့ကထုတ်ပြန်ခဲ့ကြောင်းဖော်ပြပါတယ်ဒီထုတ်ပြန်ချက်မှာကိုကန့်ဒေတာနဲ့ဝပြင်းနဲ့ဟိုပန်ကိုဆက်သွယ်ထားတဲ့ဖောင်စိတ်တံတားကနေမော်တော်ယာဉ်လူနဲ့ကုန်ပစ္စည်းတွေကိုလွတ်လပ်စွာဖြတ်တန်းခွင့်ပြုကြောင်းတရုတ်နိုင်ငံရဲ့မြန်မာပြည်ဆိုင်ရာရုံးကအကြောင်းကြားခဲ့တာလို့လည်းပါရှိပါတယ်။ကိုကန့်နယ်ကိုကုန်စည်တင်သွင်းခွင့်ပြုရမှာတော့စစ်ဖက်ဆိုင်ရာထောက်ပံ့ပစ္စည်းတွေကလွဲလို့ပြည်သူတွေလိုအပ်တဲ့နေ့စဉ်သုံးပစ္စည်းတွေကိုပုံမှန်ရောင်းဝယ်နိုင်ကြောင်းလဲဝါညူလန်ကဖော်ပြပါတယ်။ကိုကန့်နယ်ကိုအခုလိုကုန်ပစ္စည်းတင်သွင်းခွင့်ပြုရဟာမြန်မာစစ်ကောင်စီနဲ့ကိုကန့် MNDAA တပ်အကြားအပြစ်ရသဘောတူညီချက်ရရှိကြောင်းတရုတ်နိုင်ငံကကြေညာခဲ့တဲ့နောက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြန်မာစစ်ကောင်စီနဲ့ကိုကန့် MNDAA တပ်တို့ဟာတရုတ်နိုင်ငံရဲ့ကြားဝင်ဆိတ်ဆက်မှုအရဒီလ18ရက်နေ့မှာအပြစ်ခတ်ရစဲဖို့သဘောတူညီချက်ရရှိခဲ့ပြီးတဲ့နောက်2024ဇူလိုင်လလောက်ကပိတ်ခဲ့တဲ့လောက်ကိုင်ချင်းရွှေဟော်နဲ့နမ်တစ်ကတရုတ်မြန်မာနယ်ချဂိတ်တွေကိုလည်းဒီလ16ရက်နေ့မှာပြန်လည်ဖွင့်လှစ်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတော့တရုတ်နိုင်ငံဘက်ကနမ်တစ်ဂိတ်ကိုကုန်စည်တင်သွင်းခွင့်ပိတ်ပင်ထားတာကြောင့် UWSA ထင်းကျုံရာဟိုပန်မြို့မှာ73စီနဲ့အိမ်ဆောက်ပစ္စည်းတွေပြက်လက်ခဲ့တဲ့အတွက်ဆောက်လုပ်ရေးလုပ်ငန်းတွေရပ်နားခဲ့ရပါတယ်။တစ်တုံညာနေခွန်စစ်စင်ရေးကာလမှာဒီနောက်မဟာမိတ်တပ်ဖွဲ့တွေကလက်ရှိပြန်လည်ဖွင့်လှစ်လိုက်တဲ့ဂိတ်တွေအပြင်ကျင်စံကြော့ဂိတ်နဲ့နမ်ခမ်ဂိတ်တွေကိုသိမ်းယူခဲ့ပေမဲ့ဒီဂိတ်တွေပြန်လည်ဖွင့်တဲ့တဲ့တင်တော့မကြသေးရသေးပါဘူး။